မုံပြင်းနဲ့ကြိုက်ထီယိုတောင်တက်ကားကိမှာဖျားဘူးတချို့တေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်ပိုင်းကြိုက်ထူမြို့နယ်ထဲမှာစစ်တပ်ကနယ်မြေရှင်းလင်းမှုတွေတိုးလုပ်နေပါတယ်။တချို့နေရာတွေမှာတော့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတချို့ထွက်ပြေးနေရတယ်လို့နေအိမ်တချို့မီးရှို့ဖျက်ဆီးခံရတယ်လို့ကြိုက်ထူဒေသခံတွေကပြောပါတယ်။ကြိုက်ထူမြို့နယ်ကတိုက်ပွဲအခြေအနေနဲ့စစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုမဆုမုံကပြောပြပေးပါရှင်။
ကြိုက်ထီယိုတောင်တက်ကားဂိတ်မှာပြီးခဲ့တဲ့အောက်တိုဘာလ12ရက်နေ့ကဖျားဘူးခီးတဲ့၃ယောက်တေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ကြိုက်ထုံမြို့နယ်ထဲမှာစစ်တပ်ဘက်ကနေမြေရှင်းလင်းမှုတွေတိုးလုပ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီကနေ့အောက်တိုဘာလ20ရက်နေ့မှာရွှေခဲရိုးကြီးရွာဘက်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်တိုက်ပွဲဖြစ်ပွားပါတယ်။တိုက်ပွဲအခြေအနေအသေးစိတ်ကိုတော့လောလောဆယ်အထိမသိရသေးပါဘူး။အောက်တိုဘာလ14ရက်နေ့ညနေပိုင်းကနေစပြီးတော့အောက်တိုဘာလ16ရက်နေ့အထိမြန်မာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားဖြစ်တဲ့တိုက်ပွဲနဲ့ပတ်သက်လို့တော့စစ်ဘေးကနေလွတ်အောင်ပြေးခဲ့သူတယောက်ကအခုလိုပြောပြပါတယ
်။တိုက်ပွဲဆက်ဖြစ်တာကပင်နေကုန်းရှိခဲ့ရောအဲ့ဒီကနေပြီးစစ်ကြောင်းကဆက်ထိုးပြီးတော့တိုက်ပွဲတော့ထိတွေ့မှုတော့မရှိတော့ဘူး။ဘယ်ထိရောက်တော့ရောက်စစ်ကြောင်းထိုးတဲ့ဆိုခရိုင်တို့ထိ
တိုက်ပွဲအခြေအနေကြောင့်ကြိုက်ထုံမြို့နယ်ထဲမှာစစ်ဘေးရှောင်ပြည်သူဥယေကတထောင်နီးပါးအထိရှိလာပြီလို့ဒေသခံတွေကပြောပါတယ်။နှစ်ဖက်ပစ်ခတ်တဲ့နေရာတဝိုက်ကဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးတော့အဖမ်းခံလိုက်ရသူတချို့လည်းရှိတယ်လို့ပြောပါတယ
်။သူတို့စစ်ကြောင်းထိုးရတဲ့အခါမှာပြေးနေတဲ့လူကပြေးတာပေါ့နော်။သူတို့ကစစ်ကြောင်းကိုသူတို့ကတချောင်းနဲ့ထိုးတာမဟုတ်လေ။ကြောင်းနဲ့ထိုးတာမဟုတ်တော့သူကဒီဘက်ဘက်ကထိုးတဲ့အခါကျတော့သူတို့ဒီရွာသားလေးဆိုရင်ပြေးလို့မလို့မလို့တော့အဖမ်းခံရရှိတယ်။အဲ့ဒီအဖမ်းခံတဲ့အထက်မှာတော်လည်းရဲဘော်တွေလည်းပါတယ်။တော်လည်းရဲဘော်တွေကတော့သူတို့လက်ထမခုကကောက်ခွေးရဘာလက်နှမမရှိဘူးမရှိတဲ့ခါကျတော့သူအသာကြီးပဲဖမ်းခံလိုက်ရတယ
်အဖမ်းခံရတဲ့အထဲမှာပါဝင်တဲ့ပြည်သူကောက်ခွေးရေးတပ်ဖွဲ့ဝင်၃ဦးကတော့အသက်ခံလိုက်ရပါတယ်ကျန်တဲ့2ဦးကတော့ပျောက်ဆုံးနေတယ်လို့ကြိုက်ထူတော်လည်းအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အောက်တိုဘာလ19ရက်နေ့တုန်းကလည်းပိန်နွဲကုန်းကျေးရွာနဲ့ဂရိုင်းတွတ်ကျေးရွာကနေအိမ်တချို့ကိုစစ်ကောင်စီဘက်ကမီးရှို့ဖျက်ဆီးခဲ့တယ်လို့လည်းအဲ့ဒီအဖွဲ့ကပြောပါတယ်ဒါနဲ့ပတ်သက်လို့တော့ VOA အနေနဲ့တိကျအတည်မပြုနိုင်ပါဘူးကြိုက်ထုံမြို့နယ်ထဲမှာအခုလိုဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။မွန်ပြည်နယ်ကြိုက်ထုံမြို့နယ်မှာနေမြေရှင်းလင်းမှုတွေစစ်တပ်တိုးလုပ်နေတဲ့တဲ့မဆုမောပြောပြသွားတာပါ။